မြန်မာနိုင်ငံတချို့ဒေသတွေမှာမိုးသက်ထန်ရေရှမ်းပြီးမြေပြိုလူသေဆုံးမှုတွေအထိဖြစ်နေချိန်မှာလာမယ့်ရက်ပိုင်းတွေအတွင်းအထူးသဖြင့်ချင်း၊ရခိုင်၊ကရင်နဲ့မွန်ပြည်နယ်တနင်္သာရီတိုင်းတွေမှာမိုးထက်များနေအောင်မယ်လို့မိုးလေဝသနဲ့ဆက်လာပြီးတော့ဦးစီးဌာနကတတိပေးသွားပါတယ်။အဆိုအဝါဆုံးဖြစ်ရက်တွေအဖြစ်မွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကြီးရွာမှာဩဂုတ်လ9ရက်နေ့ကမိုးကြီးပြီးမြေပြိုလို့အိမ်တွေကားတွေပြီးသွားခရပြီးတရားဝင်စီးအရာဒီကနေ့နေ့လယ်2နာရီအချိန်ထိဆိုရင်တေဆုံးသူ33ဦးထက်မနည်းရှိသွားပြီလို့မြန်မာမိသက်ဦးစီးဌာနရဲ့Facebook ဆာမျက်နှာမှာဖော်ပြထားပါတယ်။ဒီနေ့လဲအဲ့ဒီနယ်မြေကကျွဲချံကြီးရောအပါဝင်203နေရာမှာမြေထပ်ပြိုခဲ့ပေမဲ့အသေးအပြောက်တော့မရှိပါဘူး။မွန်ပြည်နယ်ပြည်လင်းဖက်မှာမိုးများပြီးတော့ရေကြီးနေတာကြောင့်ဒေသခံ 9,000 ကျော်ဘေးလွတ်ရာရှောင်နေရတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးမှူးရုံး UNOCHA ကပြောပါတယ်။မြန်မာနိုင်ငံကချင်ရခိုင်နဲ့ချင်းပြည်နယ်တွေမှာလည်းမိုးများပြီးတော့ရေကြီးရေရှမ်းမှုတွေရှိခဲ့ပြီးရေပေးကြောင့်ခလုံးရေးစခန်းတွေမှာနေထိုင်နေရတဲ့သူပေါင်း 4,000 လောက်ရှိနေပါတယ်လို့ UNOCHA ကပဲပြောပါတယ်။ကုညီကယ်ဆယ်ရေးတွေအတွက်ကြက်ချင်းနေအသင်းဒေသတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းပူးပေါင်းဆောင်ရွက်နေကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။